ကွလွန်ဘူးအမေရိကန်ထက်လက်တော်မှဂျွန်မက်ကင်းရဲ့ကျဉ်းချင်ကြတဲ့ဂျုံလုံးထက်တာပြီးအမေရိကန်လက်နှံ့ချုံထားတဲ့အခေါင်းကိုဝါရှင်တန်မြို့တော်ကအမေရိကန်ကွန်ဂရက်တော်ခမ်းမကြီးတွေမှာဆင်ရင်ထားပြီးတောက်ကြံနေတော့လုပ်တဲ့အမတ်ရကွန်ပျူတာနာမှာဒုတိယသမ္မတမိုက်ပင်းတက်ရောက်ပြီးတော့ဝန်ကြီးစကားပြောပါတယ်။တက်တန်းချီလွတ်တော်အမတ်ဒူးဖြစ်သူမက်ကင်းဟာသူကိုယ်တိုင်ထက်ပိုပြီးကြီးကျယ်တဲ့အကြောင်းရတဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်သူရဲ့ကောင်ဖြစ်တယ်လို့ဒုသမ္မတပန်စကပြောပါတယ်။အဲဒီခမ်းမကြီးကမှကျင်းပတဲ့အခမ်းအနားကိုလွတ်တော်မှရာပေါင်းများစွာတက်ရောက်ပါတယ်။ကွယ်လွန်သူအမေရိကန်နိုင်ငံသားတယောက်ကိုအဲ့ဒီလွတ်တော်ခမ်းမကြီးထဲမှာထားပြီးဂုဏ်ပြုတော့ဟာမစ္စတာမက်ကင်းနဲ့ဆိုရင်စုစုပေါင်းအယောက်30ပဲရှိပါသေးတယ်။တောက်ကြံလေးကလုပ်တဲ့အမတ်ရဂုဏ်ပြုခမ်းနာဒါမှမဟုတ်ဒီကနေ့မှလုပ်မဲ့နာယီခမ်းနာတွေကိုတဖို့သမ္မတဒေါ်နယ်ထရန့်ကိုဖိတ်ကြားတာမရှိပါဘူး။ဒါဟာသမ္မတထရန့်ကိုပြစ်တင်ရှုတ်ချတဲ့သဘောဖြစ်အများကမြင်ရပါတယ်။မစ္စတာထရန့်နဲ့မစ္စတာမက်ကင်းတို့ကြားအခြေတင်ဖြစ်တာဟာ2016ခုနှစ်သမ္မတရွေးကောက်ပွဲကလေးကစတာပါ။ဗီယက်နမ်ပြည်ပွဲကာလအတွင်းမစ္စတာမက်ကင်းဖမ်းဆီးခံရတဲ့ဖြစ်ရပ်ကိုသမ္မတထရမ့်ကတောင်းပန်ပြောဆိုမှုလို့စစ်သူရဲကောင်တူလည်းမဟုတ်ဘူးလို့ပြောမှုပါတယ်။ဒီကနေ့မှာတော့ဝါရှင်တန်မြို့တော်က National Cathedral ဘုရားကျောင်းကြီးမှာအမတ်တရအောက်မြို့ပွဲခန္ဓာကျင်းပမှာပြီးသမ္မတဟောင်းဝင်ဖြစ်တဲ့ George W. Bush နဲ့ Barack Obama တို့ကမစ္စတာမက်ကင်းအတွက်အမတ်တရကွန်ပျူတာကိုပြောကြားကြမှာဖြစ်ပါတယ်။